က်ခိုင်မြောက်ပိုင်းပဋိပက္ခနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းဝိုင်းရဲ့အာရုံစူးစိုက်မှုဟာပြဿနာကိုပိုပြီးကြီးထွားစေတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။အခြေအနေတွေကိုမျက်မျှတတရှုမြင်ကြဖို့လည်းတိုက်တွန်းလိုက်ပါတယ်။ Writers သတင်းတောက်တွေဖြစ်ကြတဲ့ Aradhana Aravindan နဲ့ရင်မိုးလီတို့စင်ကာပူနိုင်ငံနဲ့ရခိုင်ပြည်နယ်စစ်တွေမျိုးကနေပေးပို့တဲ့သတင်းလွှာတွေကိုဥကြော်စန္တာကကောက်နှုတ်တင်ပြမှာပါရှင်
။ဟုတ်ပါတယ်မြန်မာနိုင်ငံအနောက်မြောက်ပိုင်းမှာစစ်တပ်ရဲ့နှိမ်နှင်းမှုကြောင့်လူပေါင်း80ကျော်သေဆုံးပြီးဘင်္ဂလားဒေ့ရှ်ဘက်ကတသောင်းလောက်ထွက်ပြေးခဲ့ရတဲ့ဗုဒ္ဓဘာသာမွတ်စလင်ပဋိပက္ခဖြစ်အောင်နိုင်ငံတကာအစိုင်းအဝိုင်းကဆွတ်ပေးသလိုဖြစ်နေတယ်လို့ဒေါအောင်ဆန်းစုကြည်ကပြောကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လူမျိုးရေးအရှုပ်အထွေးကိုနားလည်ကြဖို့လည်းမြစ်တာရခိုင်လိုက်ပြီးစစ်တပ်ဟာမွတ်စလင်တောင်းချမ်းသူတွေရဲ့တိုက်ခိုက်မှုကိုပြန်လည်တိုက်ခိုက်နေရတယ်ဆိုတာမမေ့သင့်ဘူးလို့စင်ကာပူနိုင်ငံမှာ Channel News Asia နဲ့ပြုလုပ်ခဲ့တဲ့မင်းမြန်ကမှာဒေါအောင်ဆန်းစုကြည်ကအခုလိုထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ
် But it doesn't help if everybody is just concentrating on the negative side of the situation in spite of the fact that there were attacks against police outposts which began on the 9th of October
လူအတိုင်းဝိုင်းတစ်ခုကြားဆက်ဆံရေးကောင်းမွန်အောင်ငြိမ်းချမ်းတည်ငြိမ်အောင်ကူညီမယ်ဆိုရင်ကျမအနေနဲ့အထူးကျေးဇူးတင်နှင့်ချိုက်မိမှာဖြစ်ပါတယ်ရဲစခန်းတွေကိုဝင်တိုက်ခဲ့တာတွေရှိခဲ့ပေမဲ့အခြေအနေကိုအစိုးဘက်ကပဲအလေးထားပြောနေကြမယ်ဆိုရင်တော့အကျိုးရှိလိမ့်မယ်မဟုတ်ပါဘူ
းဒီအနောက်မြောက်ဒေသအကြမ်းဖက်မှုဟာကိုလာသာဒေါအောင်ဆန်းစုကြည်အစိုးရအတွက်အကြီးမားဆုံးစိန်ခေါ်မှုဖြစ်နေပါတယ်။ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဟာမြန်မာပြည်ထက်ကရိုဟင်ဂျာမွတ်စလင်လူနည်းစုကိုကူညီဖို့အတွက်ဘာမှမလုပ်ဘူးဆိုပြီးတော့လည်းနိုင်ငံတကာကဒေါအောင်ဆန်းစုကြည်ကိုဝေဖန်နေကြတာဖြစ်ပါတယ်။အောက်တိုဘာလ9ရက်နေ့မှာမြန်မာနယ်စပ်စခန်းတွေအတိုက်ခံရလို့ရဲဝန်ထမ်း9ဦးသေဆုံးခဲ့ရပြီးတဲ့နောက်စစ်တပ်ဝင်ရောက်လာပြီးအဲဒီဒေသစီစာနာမှုအထောက်အပံ့ပူပင်းနေတာကိုပိတ်ပင်လိုက်ပါတယ်။ပြည်ပအကဲခတ်တွေကိုလည်းသွာလာခွင့်မပြုဘဲထားခဲ့ပါတယ်။စစ်သားတွေဟာရိုဟင်ဂျာအမျိုးသမီးတွေကိုမဒိန်ကျင်တယ်၊နေအိမ်တွေကိုမိရှို့တယ်၊အရသားတွေကိုပစ်သတ်တယ်ဆိုတဲ့ဆူဆွဲချက်တွေထွက်လာပါတယ်။မြန်မာစစ်ဘက်နဲ့အစိုးရကတော့တအားလုံးဝငြင်းဆန်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးအေဂျင်စီကဆိုရင်ရိုဟင်ဂျာတွေခံစားနေရတဲ့ဒုက္ခဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုတရားတောင်ဖြစ်နိုင်ပွဲရှိတယ်လို့အစိုးရခံစားထုတ်ပြန်ထားတာဖြစ်ပါတယ်။မြန်မာဗုဒ္ဓဘာသာဝင်အများစုကဘင်္ဂလားဒေ့ရှ်ဘက်ကဥပဒေမဲ့ဝင်လာသူတွေဖြစ်တယ်လို့ယူဆထားကြတဲ့ဒီရိုဟင်ဂျာစုသူတွေဟာမြန်မာနိုင်ငံမှာတရားဝင်သတ်မှတ်ထားတဲ့တိုင်းရင်းသားမျိုးနွယ်စု135မျိုးထဲမှာမပါဝင်ပါဘူး။အစင်းရဲဆုံးဒေသဖြစ်တဲ့ရခိုင်ပြည်နယ်မှာသူတို့ဟာရခိုင်လူမျိုးတွေထက်တော့လူဦးရေအပြင်ပိုများနေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးရခိုင်လူမျိုးတွေအတွက်စိုးရိမ်ပွဲဖြစ်နေတယ်ဆိုတာကိုလည်းဒေါအောင်ဆန်းစုကြည်ကအခုလိုပြောတော့ပါတယ်။
In the Rakhine, it's not just the Muslims who are nervous and worried. The Rakhine are worried too. They are worried about the fact that they are shrinking as a
ရခိုင်ပြည်နယ်မှာမွတ်စလင်တွေပဲစိုးရိမ်ထိတ်လန့်နေကြရတာမဟုတ်ပါဘူး။ရခိုင်တွေလည်းစိုးရိမ်စိတ်နဲ့နေနေရတာပါ။သူတို့လူမျိုးဦးရေနေပါကြဆင်းနေတဲ့ကိစ္စကိုရခိုင်တွေစိုးရိမ်နေရပါတယ
်။ခြေနေကိုထိနှိုင်ဖို့ညင်သက်စေဖို့စီစဉ်ဆောင်ရွက်နေတယ်လို့လည်းဆိုပါတယ်။ရခိုင်ဒေသဟာစုအစိုးရတာဝန်ဆိုင်ယူကြတဲ့အထူးအလေးထားစောင့်ကြည့်ရတဲ့ဒေသဖြစ်တယ်လို့ဆိုပြီးဒီပြဿနာကိုအဖြေရှာဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ကော်မရှင်ကိုဖွဲ့စည်းပေးခဲ့ပါတယ်။ကိုဖီအာနန်ကအဲ့မှာလုံခြုံရေးဆောင်ရွက်နေတာကိုတွေ့ရတယ်။ဒါပေမဲ့လုံခြုံရေးကြောင့်စာနာမှုအထောက်အပံ့ကိုအနှောင့်အယှက်မဖြစ်စေသင့်ဘူး။လောလောဆယ်မှာတော့ကုညရေးအဖွဲ့တချို့သွားခွင့်ရနေပြီဖြစ်ပြီးနောက်ပိုင်းမှာပိုသွားခွင့်ရလာလိမ့်မယ်လို့မျှော်လင့်ကြပြောကြားခဲ့ပါတယ်ခင်ဗျာ။